အမျိုးနယ်ပြည်သူ့စွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုအပါအဝင်ပုံမှန်တုံးခုနဲ့တရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့စစ်တွေတရားရုံးမှာမနေ့ကထပ်မံပြီးတော့ရုံးထုတ်စစ်ဆေးခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးဆရာဝေဟင်အောင်ရဲ့ရှင်းလင်းဒေါက်အေးမှုစင်နဲ့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့စွတ်တော်ကိုယ်စားလှယ်ဥပဒေရှင်တို့ကို VOE ကဆက်သွယ်မေးမြန်းထားတာကိုမတ်စင်စင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
နိုင်ငံတော်ပုံကံမှုပုံမှန်122နိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံမှန်905ခကမတရားတင်ဆက်သွယ်မှုအဥပဒေပုံမှန်71တို့နဲ့ဖမ်းဆီးတရားစွဲဆိုခံထားရတဲ့အမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ကိုမနေ့တုန်းကစစ်တွေတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်မတရားတင်ဆက်သွယ်မှုအတွက်ရင်ပတ်ကတေလူပြတ်တဲ့ဒုရဲမှုဦးကျော်လူကိုစစ်ဆေးခဲ့ပြီးဒီပတ်မှာတော့နိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတို့အတွက်တေလူပြတ်တဲ့စစ်တွေခရိုင်အုပ်ချုပ်ရေးမှုဦးခင်မောင်ဦးကိုစစ်ဆေးခဲ့ပါတယ်2019ခုနှစ်ဒီဇင်ဘာလ15ရက်နေ့ကရတိတော်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆုံးခြင်းထိမ့်မှတ်စာပေဟောပြောပွဲမှာဒေါက်တာအေးမောင်နဲ့ဆိုင်ဆရာဝီဟီအောင်တို့ရဲ့ဟောပြောချက်ကောက်နှုတ်ချက်တွေဟာဥပဒေနဲ့ညှိစွန်းနေပြီးဒုတာဝန်ရေးသုံးပါးကိုထိခိုက်နေတယ်လို့ဒေလိုပြတ်တည်တဲ့ကထွက်ဆိုခဲ့တယ်လို့ဆိုင်ဆရာဝီဟီအောင်ရဲ့အမှုလိုက်ရှိနေဒေါက်အေးမှုစိန်ကပြောပါတယ်။တနေ့တည်းတစ်ချိန်တည်းတနေ့ရဲမှာတယောက်တည်းကအကြောင်းချင်းရာတစ်ခုရဲ့ပေါ်မူတည်ပြီးဟောပြောတာနဲ့ပတ်သက်ပြီးတော့အမှုတီးခြားခွဲတရားစွဲဆိုအပြစ်ပေးတာကိုတီစဲဥပဒေကကန့်တတ်ထားတယ်လို့လဲရှင်းနေတော်အင်းနုစင်က VOE ကိုပြောပါတယ်
။သမီးရဲမာသမီးရဲမာတယောက်ကြီးရဲ့တစ်ခုတည်းသောဟောပြောခြင်းအပေါ်မှာမူတည်ပြီးတော့နော်အမှုတောင်းမှုခွဲပြီးတော့စွဲထားတယ်။ဒါဥရင်းမင်းကြီးဆိုတဲ့ကကျွန်တော်တို့ထူးကြီးတာရှိတယ်။ဥရင်းပိုင်းဆိုင်ရာထူးကြီးချင်းချင်းချက်ကဒါပဲ။
ရောက်ဦးရေခင်းနဲ့ပတ်သက်ပြီးဒီမှုကိုတရားရုံးမတင်ခင်ကဒုတိယရှေ့နေကျောင်းဟောင်းဦးမြင့်နိုင်ရေးတဲ့စောင်းပါးတွေမှာနှစ်ကြောင်းပေးထားတာနဲ့ဆက်ဆက်စဉ်းစားရင်လက်ရှိဆိုရကဒေါက်တာအေးမောင်တို့အပေါ်မှာနိုင်ငံတော်ပုံကံမှုနဲ့ဆက်ဆက်ပြီးဆွဆွဲပြောကြားလိုတဲ့ဘောပေါ်လွင်နေတာလေးလာတွေ့ရှိရတယ်လို့ရခိုင်မျိုးသားပါတီ ANP ကကြောက်ဖြူပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကမှတ်ချက်ပေးပါတယ
်ဦးမြင့်နိုင်ရေးတဲ့စောင်းပါးတွေရှိရဲ့စောင်းပါး3ကျောင်းဖြစ်တယ်ကျွန်တော်အဲ့ဒီ3ကျောင်းဖတ်ဖို့ရဲ့အဲ့မှာနိုင်ငံတော်ပုံကံမှုဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ highlight ပေးထားရဲ့အဲ့ဒီနှစ်ကြောင်းလေးကိုပေးထားရတဲ့ဟိုဆက်ဆက်ပြီးတော့စဉ်းစားမယ်ဆိုလို့ရှိရင်တော့ဘိုးအိမ်မော်ပေါ်မှာလက်ရှိအစိုးရကပဲဒီနိုင်ငံတော်ပုံကံမှုနဲ့ဆက်တယ်ပြီးတော့သူကစစောပြောပြလေတဲ့သဘောပေါ်နေလို့တော့ကျွန်တော်အဲ့လိုခံမှန်းတာပေါ့ဗျာ
ရခိုင်ပြည်ချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထင်းမှပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရာကနေဇန်နဝါရီလ15ရက်ကရခိုင်ပြည်နယ်မြောက်ဦးမြို့ကခရိုင်အုပ်ချုပ်ရေးစခန်းရှိမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခုနှစ်ဦးသေဆုံးဒရားစင်လောက်ရေးပေါ်အခြေအနေမှာဆေးကုသခံခဲ့ရပြီးတဲ့နောက်အခုလိုဒေါက်တာအေးမောင်တို့ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဆောင်ရွက်ခဲ့ရပါတကယ်လို့ဒေါက်တာအေးမောင်နဲ့ဆိုင်းဆရာဝင်းဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြည်မှုဆိုင်ရာဥပဒေပုံမှန်121ခဂတို့နဲ့ပြည်မှုထင်ရှားကြောင်းစီရင်ချက်ချခံရမယ်ဆိုရင်တေးတန်အထိစီရင်ချက်ချမှတ်နိုင်ပါတယ်